21 ရာစုပင်လုံညီလာခံတတိယအစည်းအဝေးကဆွေးနွေးချက်ဆုံးဖြတ်ချက်တွေကိုပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC မှမနေ့ကအတည်ပြုရာမှာညီလာခံကိုတင်သွင်းတဲ့အချက်14ချက်ကိုအတည်ပြုနိုင်ခဲ့ပြီးဒီကနေ့မှလက်မှတ်ရေးထိုးထုတ်ပြန်မှာဖြစ်ပါတယ်။၄ချိန်မြောက်ရှိလာပြီဖြစ်တဲ့ဒီညီလာခံကိုနိုင်ငံရေးအရာတိုးတက်မှုအဖြစ် UPDJC ကသုံးသပ်ပါတယ်။နေပြည်တော်မှာကိုယ်တိုင်သတင်းယူနေတဲ့ VOA သတင်းတော့ကိုမိုးစောပြောပြမှာပါ။
ဟုတ်ကဲ့ဒီလ17ရက်နေ့ကနေ16ရက်နေ့အထိကျင်းပတဲ့ပြည်တော်စုငင်းချိုင်းညီလာက21ရာစုပင်လုံတတိယအစည်းအဝေးမှာကဏ္ဍကြီး9ရက်အနက်ကနိုင်ငံရေးကဏ္ဍစီးပွားရေးကဏ္ဍလူမှုရေးကဏ္ဍနဲ့မြေယာကဏ္ဍ၄ခုအတွက်စုစုပေါင်း14ချက်ထည့်သွင်းခဲ့ရမှာဒီချက်တွေကိုတက်ရောက်လာတဲ့ကိုယ်စားလှယ်တွေက၄ရက်ကြာဆွေးနွေးခဲ့ကြပါတယ်ဒီဆွေးနွေးချက်တွေကိုတနင်္ဂနွေနေ့မှာကျင်းပတဲ့18ကြိမ်မြောက်ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC မှာပြန်လည်သုံးသပ်ပြီးအားလုံးကိုအတည်ပြုနိုင်ခဲ့ကြောင်းညနေပိုင်းမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာ UPDJC ရဲ့အတွင်းမှုဦးစော်ထေးကပြောပါတယ်
။နိုင်ငံရေးရလေးချက်၊စီးပွားရေးရတစ်ချက်၊လူမှုရေးရတစ်ချက်၊နေရာနဲ့သဘောပေါက်ဝင်ချက်နှစ်ချက်ပေါ့နော်။ဒီကံကံကိုတင်သွင်းခဲ့တဲ့14ချက်မှာအခုနောက်ဆုံးကျွန်တော်တို့အစုဖွဲ့လိုက်ပြီးဆွေးနွေးတယ်ခန္ဓာလိုက်ပြီးဆွေးနွေးတယ်ပြီးရင်အစုဖွဲ့လိုက်ပြန်ဆွေးနွေးပြီးတော့ဒီပြည်ကြီးစီမံနောက်ဆုံးပြန်ပြီးတော့အတည်ပြုပါအတည်ပြုတော့လက်ဆောင်ကမြင့်မြတ်တဲ့14ချက်အတိုင်းပဲကျွန်တော်တို့ရရှိပါတယ်
UPDJC ကအတည်ပြုလိုက်တဲ့အချက်14ချက်ကိုတင်းနှင်းလာနေမှာပြည်တော်စုသဘောတူစာချုပ်မှာထည့်သွင်းလက်မှတ်ရေးထိုးထုတ်ပြန်မှာဖြစ်ပါတယ်2015ခုနှစ်ကနေတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးပြီးနောက်လက်ရှိကျင်းပတဲ့21ရာစုပင်လုံတတိယအစည်းအဝေးအပါအဝင်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ၄ချိန်ကျင်းပခဲ့ပြီးဖြစ်ပါတယ်။ဒီညီလာခံ၄ချိန်မှာနောက်ဆုံး2ချိန်မှာသာနိုင်ငံရေးဆွေးနွေးမှုတွေကိုအဓိကလှုပ်ဆောင်နိုင်ခဲ့ကြောင်း UPDJC အတွင်းရေးမှုတွေကအတိအမှတ်ပြုပြောဆိုပါတယ်။လက်ရှိ21ရာစုပင်လုံတတိယအစည်းအဝေးဖြစ်တဲ့၄ချိန်မြောက်ညီလာခံဟာနိုင်ငံရေးပြည်ထနာတွေကိုပူပေါင်းဖြေရှာတဲ့အဆင့်ကိုရောက်ရှိလာပြီလို့ဦးစော်ထေးကပြောပါတယ်
။အခုအချိန်ဒီမှာပြည်ထနာတွေဓာရီဓာရီရှိဆိုအကုန်လုံးကအသိမှတ်ပြုကျွန်တော်တို့ပြည်ထနာတွေဖြေရှင်းတဲ့အခါမှာဘယ်လိုပြည်ထနာတွေရှိနေလဲဆိုတာကိုအသိမှတ်ပြုလို့မှာဆိုအခုအသိမှတ်ပြုတာကျော်သွားပြီ။ကျော်သွားပြီတော့ဒီပြည်ထနာတွေဘယ်လိုရှင်းမလဲဆိုတော့နီးလန်းရှာတဲ့အခါမှာပူပေါင်းရှာတဲ့အဆင့်ကိုရောက်သွားတယ်။အခုကဟိုးရင်ကလေးကရှိခဲ့တဲ့ပြဿနာတွေကြည်လည်တော့အောင်ဘယ်နည်းနဲ့ချင်းကံလဲဆိုတော့နီလန်းရှာတဲ့အဆင့်ကိုအကုန်လုံးကအဲ့ဟာဥပဒေပြီးလုပ်နေတာသို့တော်သူနီလန်းကိုနီလန်းတော့နည်းနည်းလေးအငင်းတော့ပွားနေတယ်ဒါပေမဲ့တစ်ချိန်မှာတော့ကျွန်တော်တို့ကဒါတူကြီးရဲ့အချက်ဖြစ်အောင်အခုကဘာဖြစ်လဲဆိုတော့တစ်ချိန်ချင်းဒီ process ပုံမှာ NCA ရဖြစ်ပေါ်လာတဲ့ငွေစည်းဝေးလမ်းကြောင်းကိုအကုန်လုံးကတံပိုးထားတယ်သမိုင်းရသမိုင်းတောင်းတစ်ချက်ပမာဆုံးဖြစ်လာတဲ့အခွင့်အရေးပါဒီအခွင့်အရေးကိုတံပိုးထားတယ်တံပိုးထားပြီးတော့ကိုကောင်းအောင်ကိုစင်ပြအောင်နီလန်းရှာပွေးတဲ့
အခြား UPDJC အတွင်းမှုတူဖြစ်တဲ့ဒေါက်တာစလိုင်းလှံဘုံစခေါင်းကလည်းလက်ရှိကျင်းပလာခဲ့တဲ့ညီလာခံတွေအပေါ်မှာအခုလိုသုံးသပ်ပြောဆိုပါတယ်
။ပြည်တွင်းရှိသမိုင်းပေါ်မှာရှိနေဆိုရင်အခုကျွန်တော်တို့လှုပ်လာတဲ့ဟာ2015ကနေစပြီးတော့ဝင်ချဲရွှေ့နေတာဖြစ်တယ်။ဒီကာလကြာမှကျွန်တော်တို့တွေနဲ့အချင်းချင်းတွေ့ဆုံနိုင်တယ်။အချင်းချင်းအတူတကွစကားပြောနိုင်တယ်။အချင်းချင်းနှိမ့်နိုင်နိုင်တယ်။ပြဿနာကိုအတူတကွမဖြေရှင်းနိုင်သေးဘူးเนาะဟုတ်တော့ပြဿနာအတူတကွဖော်ထုတ်တယ်ဆိုတာကအမှန်တမ်းကြီးမားတဲ့အောင်မြင်မှုဖြစ်တယ်လို့ဆိုပြောချင်တယ်အစကကျွန်တော်တို့ကဒီပြဿနာဒလုတ်ကြီးသေးတယ်ဆိုပြီးတော့မထင်ခဲ့တဲ့ဟာလေခြံတွေကြီးလိုက်တာလည်းပေါ်လာတယ်ဆက်ရပြန်ဒီဟာတွေကကျွန်တော်တို့ဒီပေါင်းကြည့်စီသမိုင်းရှင်နဲ့ကြည့်မယ်ဆိုရင်ကျွန်တော်တို့အောင်မြင်မှုကအမှန်တမ်းကြီးမားတယ်လို့ကျွန်တော်ပြောချင်တယ်
ဒင်းညီလာခံမှာတော့ NCA ကိုလက်မှတ်မြေထိုးသေးတဲ့တရုတ်မြန်မာနယ်စပ်ကမြောက်ပိုင်းလက်နက်ကိုင်အဖွဲ့9ဖွဲ့ကလာရောက်ခဲ့တယ်လို့အခြားလက်မှတ်မထိုးသေးတဲ့ထိုင်းမြန်မာနယ်စပ်က KNY မျိုးသားတိုးတက်ရေးပါတီ KNPP နဲ့အိန္ဒိယမြန်မာနယ်စပ်က NSCNK ခေါ်နာဂလက်နက်ကိုင်အဖွဲ့တွေကလည်းလေးလာသူဖြစ်ပါဝင်တယောက်ခဲ့ပါတယ်အဓိကအားဖြင့်တိုက်ပွဲတွေမြန်ဆိုင်နိုင်သေးတဲ့မြောက်ပိုင်းအဖွဲ့ဝင်တချို့နဲ့ NCA လက်မှတ်ရေးထိုးရေးကိစ္စတွေကိုဆွေးနွေးနိုင်ခဲ့တာမကြာခင်ဆွေးနွေးဖို့သဘောတူညီခဲ့တာတွေဟာလည်းတူတက်မှုအဖြစ်သုံးသပ်ပါတယ်။အချို့သုံးသပ်သူတွေကတော့21ရာစုပင်လုံတတိယအစည်းအဝေးမှာနိုင်ငံရေးကဏ္ဍအတွက်ခွဲမထွက်ရင်းနဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်အရေးတွေထည့်သွင်းမဆွေးနွေးနိုင်တာကဏ္ဍကြီး9ရက်အနက်ကလုံခြုံရေးကဏ္ဍကိုထည့်သွင်းမဆွေးနွေးနိုင်တာနဲ့ညီလာခံကိုအချိန်မှန်မကျင်းပနိုင်တာတွေအပေါ်မှာဝေဖန်တာတွေလည်းရှိနေပါတယ်